အစိုးရတွင်မှပဲကန့်သတ်ထုတ်ဝေတဲ့ American အစိုးရရဲ့ဆောင်ရွက်စာတမ်းထောင်ထဲချီကိုဖောက်ချနေတဲ့ WikiLeaks Internet Website မှာဒီရက်ပိုင်းအတွင်းမြန်မာစစ်အစိုးရအပေါ်တရုတ်အစိုးရရဲ့တခါတိုင်းကြားနေကြမဟုတ်တဲ့သဘောထားတွေကိုတွေ့ရပါတယ်။တရုတ်အစိုးရဟာမြန်မာစစ်အစိုးရရဲ့လှုပ်ရက်တွေအပေါ်မှာတကယ်ပဲလူလူလတ်လတ်ထောက်ခံနေပါသလား။ဒီကြောင့်နဲ့ပတ်သက်ပြီးဦးတင်မောင်သန်းကပြောပြပေးပါမယ်ရှင်
။မြန်မာစစ်အစိုးရရဲ့လှုပ်ရက်တွေအပေါ်တရုတ်နိုင်ငံကလူမြန်မာအပေါ်ရန်ထောက်ခံပေးမဲ့တကယ်နောက်ွယ်မှာတော့စိတ်ပြက်နေတယ်ဆိုတာကို WikiLeaks ကနေထွက်ပေါ်လာတဲ့ American တန်ယုံကျင်းနန်းစာတွေကပြသနေတယ်လို့ပြည်ထိုင်နိုင်ငံက Guardian သတင်းစာကြီးနဲ့ထိုင်းနိုင်ငံက Bangkok Post သတင်းစာကြီးတွေအပါအဝင်ကမ္ဘာသတင်းမီဒီယာတွေမှာတင်ပြနေကြပါတယ်။တရုတ်ကတကယ်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးစိတ်မရှည်နိုင်တော့ဘူးလို့ Guardian ကပြောပါတယ်။စစ်ဘုတ်ချုပ်ကြီးတွေဟာမြန်မာနိုင်ငံကိုစိုးတဲ့ပို့ဆိုးအောင်လုပ်နေတယ်ဆိုတာကိုမြန်မာနိုင်ငံဆိုင်ရာတရုတ်သံမှကြီးကတန်တမာချင်းတွေ့ဆုံပွဲတွေမှာအတိအမှတ်ပြုပြောကြပါတယ်။မြန်မာနိုင်ငံအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တရုတ်ကတိုက်တွန်းခဲ့ပေမဲ့ဗိုလ်ချုပ်ကြီးတွေကနားမထောင်ခဲ့ကြပါဘူး။တရုတ်နိုင်ငံမှာကျင်းပတဲ့သုတေသနအမြင့်ဖလှယ်ပွဲတွေကိုတွားရောက်တက်လေရှိတဲ့ဗဟုအဖွဲ့ကကိုအောင်သူငင်းကလည်းအခုလိုပြောပါတယ်
။အများအားသူတို့စိုးရိမ်နေတာကဒီပြည်သာရာဒီ2009ဒီဆန်ကလှုပ်ရှားမှုအပြီးနောက်ပိုင်းပေါ့နော်။နောက်တစ်ခါပြန်ဆူနိုင်သလား။နောက်တစ်ခါအခြေအနေတွေကဘယ်လိုဖြစ်မလဲပေါ့။အခုချိန်ဆိုရင်လည်းဒီထိုင်းမြန်မာနယ်စပ်တိုက်ပွဲတွေရာအခြေအနေတွေဘယ်လိုရှိသလဲပေါ့။ဆိုတော့ဒါရင်းနဲ့ပတ်သက်လို့အများအားသူတို့ဆူရင်အနေထားတော့ရှိပါတယ်
ခစ်ပြိုင်နိုင်ငံတကာလေးလာရေးဌာနလို့အဓိပ္ပာယ်ရတဲ့ China Institutes for Contemporary International Relations ဟာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနနဲ့ပတ်သက်ဆက်ဆံမှုရှိတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ကပညာရှင်ဇိုင်ကွန်းကတော့မြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးတွေထိန်းချုပ်ထားနိုင်တယ်ဆိုတာကအပေါ်ယံသဘောသာဖြစ်ပြီးတကယ်တကယ်မှာကပြဿနာတွေအများကြီးရှိနေတယ်လို့ပြောကြတာကိုလည်း American တန်ယုံကျင်းနန်းစာတွေမှာဖော်ပြထားတယ်လို့ Asia Times ကပြောပါတယ်ဗိုလ်ချုပ်ကြီးတွေဟာအာဏာနဲ့သူတို့ရဲ့စီးပွားရေးတွေလက်လွတ်ရမောကိုကြောက်ရွံ့နေတယ်လို့တရုတ်သားအမတ်ကြီးကဆိုတာကိုလည်း WikiLeaks ချင်းနန်းစာတွေမှာတွေ့ရတယ်လို့သတင်းတွေကဆိုပါတယ်။ဒါကြောင့်အာဏာကတည်းဗိုလ်ချုပ်ကြီးတွေခွာသွားစေခြင်းနဲ့ဆိုလို့ရှိရင်အမေရိကန်အနေနဲ့ဗိုလ်ချုပ်ကြီးတွေကိုဝေဖန်နေတာကလုံလောက်နေပြီဖြစ်တာမို့သူတို့တွေရဲ့ပုံကိုယ်ရေးလုံခြုံရေးနဲ့စီးပွားရေးမထိခိုက်စေရဘူးဆိုတာကိုအမှတ်ခံချက်ပေးတင်တယ်လို့အဲ့ဒီအဖွဲ့ကတခြားပညာရှင်တယောက်ဖြစ်တဲ့ Zhang Sukan ကအမေရိကန်တွေကိုပြောခဲ့ပါတယ်။ဒါမှသာဒီမိုကရေစီအကူပြောင်းကတဖြည်းဖြည်းဖြစ်လာနိုင်တယ်လို့သူကထင်ပါတယ်အမေရိကန်နဲ့မြန်မာနိုင်ငံတိုက်ရိုက်စကားပြောဖို့ကိုလည်းတရုတ်နိုင်ငံကြီးဝန်ကြီးဌာနကအမေရိကန်ကိုအားပေးခဲ့တယ်လို့ဆိုပါတယ်တိုင်းသားလူမျိုးတွေရဲ့အရေးကိစ္စမှာတော့တရုတ်ရဲ့ရည်တည်ချက်ကစစ်ဆူရရည်တည်ချက်နဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပို့ပြီးနှိစနိုင်တာကို WikiLeaks ကျင်းနန်းစာတွေကပြသနေပါတယ်လို့ Asia Times Internet Magazine ကသုံးသပ်ထားပါတယ်တိုင်းသားကိစ္စတွေကိုငြင်းငြင်းချမ်းချမ်းညှိနှိုင်းဆွေးနွေးတဲ့နည်းနဲ့တရုတ်ကစစ်ဆူရကိုဖြည့်ရှင်းစေချင်ပါတယ်ကောင်သူငင်းကလည်းတရုတ်ပညာရှင်တွေနဲ့ဆက်ဆံခဲ့တဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုဆက်ပြီးပြောပြပါတယ
်။တိုင်းရင်းသားတွေနဲ့ပတ်သက်လို့ကတော့သုံးသပ်ချက်က2မျိုးရှိရပါတော့နော်။သူတို့အာဏာပိုင်တွေနဲ့စကားပြောကြည့်တဲ့အခါတစ်မျိုးကကြတော့ဒါကတော့ official line လို့လည်းပြောလို့ရမယ်။လက်ရှိဒီစစ်ဆေးရလုပ်နေတဲ့လမ်းပြမြေပုံတိုင်းဆက်သွားတိုင်းရင်းသားတွေကလည်းတဖြည်းဖြည်းနဲ့တော့အခွင့်အရေးတွေရလိမ့်မယ်ဆိုတဲ့ဒါပြောလာမျိုးလည်းရှိတယ်။ဆိုတော့ဒါပေမဲ့လည်းတချို့အုပ်စုတွေကြတော့လည်းသူတို့ကဒီတိုင်းရင်းသားတွေရဲ့အနေအထားကဥပမာကြချင်းနဲ့နီးစားတဲ့အုပ်စုတွေဆိုရင်ပို့ပြီးတော့ကချင်ဘက်ကစာနာမှုရှိတဲ့အနေအထားမျိုးရှိတာပေါ့တရုတ်နိုင်ငံမှာလည်းဒီတိုင်းရင်းသားတွေကကိုယ်ပိုင်အုပ်ချုပ်ရေးဒေသတွေရှိတယ်ကိုယ်ပိုင်အုပ်ချုပ်ရေးဇုန်တွေရှိတယ်အနည်းဆုံးအဲ့လောက်အခွင့်အရေးတော့ရတဲ့လေဆိုတဲ့ဟာမျိုးတော့ဒါတရုတ်အာဏာပိုင်တွေဘက်ကအမြင
်လက်ရှိအစိုးရလုပ်နေတာတွေဟာမြန်မာပြည်မှာရှိတဲ့တရုတ်ရဲ့အကျိုးစီးပွားကိုကာကွယ်နိုင်ပါမလားဆိုတာတရုတ်အစိုးရကတန်ရရှိတဲ့အကြောင်းတရုတ်တန်တမာတွေကပြောတာကိုသတင်းတွေကကိုးကားထားတဲ့အမေရိကန်တန်ယုံရဲ့ကျင်းနန်းဇာတွေမှာတွေ့ရပါတယ်ပြပရောက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ကိုညိုအောင်မြင့်ကလည်းတရုတ်တွေနဲ့ဆက်ဆံခဲ့တဲ့သူ့ရဲ့အတွေ့အကြုံကနေသိရှိရတာတွေကိုအခုလိုပြန်ပြီးပြောပြပါတယ
်ပညာရှင်တွေရောဒီအစိုးရတွေမှာအလေလက်ကြတဲ့အာဒီအရာရှိတွေနဲ့ပြောချစ်တဲ့အခါမှာအခုနားဖလုံနေတဲ့ဒီစီးပွားရေးစနစ်မှာပြပြန်ပြောင်းလဲမှုတွေအရင်လိုတယ်နောက်အပေါ်မှာဒီမှာဒီ good governance ကိုခေါ်တဲ့ဒီကောင်းမွန်တဲ့အစိုးရတစ်ခုပေါ့နော်ဥပဒေနဲ့အညီအောက်ချုပ်နိုင်တဲ့အားနည်းတဲ့အတွက်ကြောင့်စီဝိုင်းဖွံ့ဖြိုးမှုမှာအနောက်ရှက်ဖြစ်တယ်ဆိုတာတို့မြင်နေ
ကျင်းနန်းစာတွေမှာတင်ပြထားတဲ့အမြင်တွေကိုအမေရိကန်အစိုးရရဲ့မူဝါဒချမှတ်တဲ့အစ်စ်မှာစဉ်းစားခဲ့သလားဆိုတာကတော့တိကျမသိကြပါဘူး